လက်နက်ကင်ပြည်ပကတိကြုံရတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တွေမှာအင်တာနက်ဆက်သွယ်မှုတွေနောက်တစ်ချိန်ဖြတ်တော့တဲ့အပေါ်စိုးရိမ်ကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်။ရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေချိန်မှာဆက်သွယ်မှုတွေကိုဖြတ်တော့လိုက်တာဟာအရသာတွေအတွက်အန္တရာယ်ရှိတဲ့အကြောင်းလဲ HR အာရှရေးရဲ့လက်ထောက်ညှိနှိုင်းရေးမှူး Phil Robertson ကပြောဆိုလိုက်တာပါ။လက်နက်ကင်ပြည်ပကတိကြောင်းလက်တလုံးမှာအရသာ 36,000 လောက်အိုးရင်စုခေါ်တပင်းနေကြပြီးဆက်သွယ်မှုဖြတ်တော့တာဟာအကူအညီလိုအပ်နေသူတွေအတွက်ကဲကဲဖြစ်စေလို့လိုအပ်နေသူတွေကိုအကူအညီပေးမဲ့စာနာမှုအကူအညီပေးအေဂျင်စီတွေအကြီးအကျယ်အခက်တွေ့နိုင်တယ်လို့လည်းသတိပေးထားပါတယ်။လက်နက်ကိုင်တင်းမာမှုတွေကြီးထွားလာရကရခိုင်ပြည်နယ်နဲ့ကဲ့ရဲ့ရှိနေတဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာလူငယ်ရေးအကြောင်းပြချက်နဲ့အာဏာပိုင်တွေကအင်တာနက်ဆက်သွယ်မှုတွေကို2019ဇွန်လကစပိတ်ပင်ခဲ့တာပါ။အွန်လိုင်းဆက်သွယ်မှုတွေသတင်းချက်လက်ရယူမှုတွေကိုအစိုးရတွေကပိတ်ပင်တားမြစ်တာတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီကပြစ်တင်ရှုတ်ချတာပြီးနိုင်ငံတကာလူခွင့်ရေးကြီးညာစာတမ်းအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုအကာအကွယ်ပေးဖို့တောင်းဆိုထားကြောင်းလဲ HRW ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအတွက်လဲရခိုင်ပြည်နယ်ကအန္တရာယ်နဲ့ရင်ဆိုင်နေရတဲ့လူများပြားမိခိုအားထားနေရတဲ့အင်တာနက်ဆက်သွယ်မှုတွေကိုအမြန်ဆုံးပြန်ဖွင့်ပေးဖို့လဲ HRW ကတိုက်တွန်းထားပါတယ်။